Hezbollah ပျောက်ကြားတွေရဲ့ခြေကုပ်စခန်းကိုထိန်းချုပ်ဖို့အတွက် Israel လေယာဉ်တွေဟာ Lebanon တောင်ပိုင်းကိုမနေ့ကဝင်ရောက်ခဲ့ပါတယ်။ Benjamin မြို့နားမှာ Israel တပ်ဖွဲ့နဲ့ပျောက်ကြားတပ်ဖွဲ့တွေထိတိုက်တွေ့ကြပြီးတော့ပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့အဲ့ဒီတိုက်ပွဲကြောင့် Israel စစ်သား2ယောက်နဲ့ Hezbollah ပျောက်ကြားတော်များများသေဆုံးခဲ့ရတဲ့အကြောင်း Israel ဘက်ကနေပြောပါတယ်။အနည်းဆုံး Israel စစ်သား73ယောက်လည်းဒဏ်ရာရခဲ့ကြတယ်လို့ဆိုပါတယ်။အဲ့တိုက်ပွဲမှာအချင်းချင်းမတော်စမှားယွင်းပြီးတော့ပြစ်ခတ်မိခဲ့ကြတာလည်းရှိတယ်ဆိုပြီး Israel စစ်တပ်ကပြောပါတယ်။ Israel မြောက်ပိုင်းမှာ73ရဟတ်ယာဉ်စီးပြစ်ကြခဲ့လို့ Israel ရဟတ်ယာဉ်မောင်းသမား2ယောက်သေဆုံးခဲ့ရပါတယ်။ပထမဆုံးထွက်လာတဲ့သတင်းတွေထဲမှာတော့ရဟတ်ယာဉ်ဟာဝါယာကြိုးကိုတိုက်မိလို့ပြစ်ကြတာလို့ဆိုပါတယ်။ဒါပေမဲ့ဒါဟာရန်သူဘက်ကပြစ်ချတာလည်းဖြစ်နေတယ်ဆိုပြီးတော့ Israel စစ်တပ်ကစုံစမ်းစစ်ဆေးတွေလုပ်နေပါတယ်။ Hezbollah ပျောက်ကြားတွေလွှမ်းမိုးနေရာယူထားတဲ့ Lebanon နိုင်ငံတောင်ပိုင်းကို Israel လေကြောင်းကတိုက်ခတ်ခဲ့လို့အနည်းဆုံးလူ9ယောက်လည်းသေဆုံးခဲ့ရပါသေးတယ်။